ယူကရိန်းမှာအမေရိကန်ကဇီဝလက်နက်တွေထုတ်လုပ်နေတယ်လို့မြောက်ကိုရီးယားကစွပ်စွဲလိုက်ပါတယ်။ဒီလိုစွပ်စွဲချက်ကိုရုရှားကလည်းလုပ်ခဲ့ပြီးကုလသမဂ္ဂကမတ်လတုန်းကပယ်ချခဲ့ပြီးဖြစ်ပါတယ်။မြောက်ကိုရီးယားကအဲ့ဒီစွပ်စွဲချက်ကိုပဲ့တင်ထားလိုက်တာပါ။အမေရိကန်ဟာနိုင်ငံတကာသဘောတူညီချက်တွေကိုချုပ်ဖောက်ပြီးယူကရိန်းအပါအဝင်တိုင်းပြည်များစွာမှဇီဝတပ်ခွဲခန်းတွေကိုထူထောင်ထားတယ်လို့နိုင်ငံတော်ပိုင်ကိုရီးယားဘူသတင်းဌာန KCNA ကရုရှားရဲ့တွေးရှိချက်တွေကိုကိုးကားပြီးတင်းငူနေနေကပြောခဲ့ပါတယ်။မတ်လတုန်းကရုရှားကအဲ့ဒီလိုပဲဆွဆွခဲ့ရမှာအမေရိကန်နဲ့ယူကရိန်းတို့ကညှင်းဆို့ခဲ့ကြပါတယ်။ယူကရိန်းမှာဇီဝလက်နက်အစီအစဉ်ရှိတယ်ဆိုတာကိုကုလသမဂ္ဂကမသိရှိကြောင်းလက်နက်ဖြတ်သိမ်းဌာနလက်နက်အတွင်းမှုချုပ်လက်ထောက်အတွင်းမှုချုပ်အီဇူမီနာကာမီတ်ဆုကမတ်လတုန်းကပြောခဲ့ပါတယ်။အမေရိကန်ရဲ့မူဝါဒဟာယူကရိန်းအချက်တဲရဲ့အရင်းမြစ်အကြောင်းရင်းဖြစ်တယ်လို့ရုရှားရဲ့မဟာမိတ်မြောက်ကိုရီးယားက February လုံးကလည်းပြောခဲ့ပါတယ်။ယူကရိန်းရှေ့ပိုင်းကခွက်ထွက်ရေးသမားတွေကနိုင်ငံနှစ်နိုင်ငံအဖြစ်ကြီးညာခဲ့ရမှာမြောက်ကိုရီးယားကအသိမှတ်ပြုလိုက်တဲ့အတွက်ယူကရိန်းကမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးဖြတ်တောက်ခဲ့ပါတယ်။